အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9466ထပ်မင်းရှိရာကြောင့်နေစဉ်ကူးစက်မှုနှုန်းနောက်ထပ်အများဆုံးဆန်းကျင်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ36000ကျော်ကျော်နဲ့သေဆုံးသူ4800ကျော်ရှိသွားခဲ့ဖြစ်ပြီးတော့ကူးစက်သူရောသေဆုံးသူအရေအတွက်ပါပြည်နိုင်ငံထပ်ပိုများသွားပြီးဖြစ်ပါတယ်။ကူးစက်သူအများစုကလူရည်ထူထပ်တဲ့မြို့တွေမှာဖြစ်ပေမဲ့အခုခါမှာတော့မြို့တွေမှာသွားပြီးလုံးလုံးနေတဲ့သူတွေဟာအလုပ်ပြုတ်ပြီးတော့သူတို့ရဲ့ရက်ရွာတွေကိုပြန်ကြတာကြောင့်နိုင်ငံအစီပိုင်းကသင်ရတဲ့ဗီနယ်တွေမှာလည်းကူးစက်မှုတွေတိုးလာနေပါတယ်။ထိုင်းနိုင်ငံမှာတော့အာဏာပိုင်တွေကကန့်သတ်ချက်တွေကိုနောက်ထပ်ဖြေလျှော့တာတွေလှုပ်ဆောင်လာနေပြီးတော့ရုပ်ရှင်ယုံတွေ၊ပြဿနာယုံတွေ၊တွိဆန်ယုံတွေနဲ့ငါးပြားရိုက်တွေကိုတလှနေကစပြီးတော့ဖွင့်လှစ်နိုင်ပြီလို့ပြောပါတယ်။ဒါပေမဲ့လူကြီးရဲ့ကန့်သတ်နဲ့ဝင်ခွင့်ပြုမှာဖြစ်ပြီးတော့ရုပ်ရှင်ယုံတွေအနေနဲ့လူနေရာထပ်မပေါ်ပဲခွင့်ပြုနိုင်ပြီးတော့လင်မယားတွေကလွယ်ပြီးခြံတဲ့သူတွေအနေနဲ့တယောက်နဲ့တယောက်ခက်ခွာခွာထိုင်ကြမှာဖြစ်ပါတယ်။ဒါပြင်နေခန်းတွေ၊လေကျင်းခန်းလုပ်တဲ့အားသာယုံတွေနဲ့တခြားအားသာကွင်းတွေလည်းဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ထားတာတွေကိုစတင်ဖြေလျှော့လာနေပြီးတော့လာမယ့်တနင်္လာနေ့ကစပြီးတော့အများပြည်သူတွေပြည်ပို့ဆောင်ရေးလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လည်စတင်မှာဖြစ်ပြီးခက်ခွာခွာနေကြဖို့နဲ့နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်ဖို့လိုတယ်ဆိုပြီးတော့ပြောထားပါတယ်။ဖိလစ်ပိုင်မှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ39ယောက်ရှိပြီးတော့60ရာခိုင်နှုန်းကမနီလာမြို့ကဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတချို့ဒေသတွေမှာတော့ဗိုင်းရပ်စ်ကြောင့်ပိတ်ထားတဲ့ပလီတွေပြန်ဖွင့်လိုက်တာကြောင့်မွတ်စလင်တွေဒီနေ့မှာပလီသွားပြီးတော့ဝတ်ပြုခဲ့ကြပါတယ်။အဲ့မဲ့ကလေးတွေကိုခွင့်မပြုထားပဲလူတွေအနေနဲ့ကန့်သတ်ချက်တွေနဲ့ညီခက်ခွာခွာနေပြီးတော့နှာခေါင်းစည်းမျက်နှာဖုံးတွေတတ်အောင်ရင်းနဲ့စစ်တပ်တွေကိုပြည်တွေမှာချထားပါတယ်ခင်ဗျာ။